ကယားပြည်နယ်ဖားဆောင်မြို့နယ်တွင်မှအောက်တိုဘာလ20ရက်နေ့မနက်ကမြမစစ်တပ်ခလာရ၄နှစ်ရှင်နယ် KNPP တို့ထိတ်တိုက်တွေ့ပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာပါ။နှစ်ဖက်ထိခိုက်တိုက်ဆုံမှုမရှိပေမဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့ KNPP ဘက်ကအပြစ်ခတ်ရစဲသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ကယားပြည်နယ်အစိုးရကစနေနေ့မှာကြေညာချက်ထုတ်ပြီးတော့စပြီးတော့ဆွဆွဲခဲ့တာပါ။ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့ RFA ကကယားပြည်နယ်အစိုးရရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တာဝန်ခံဖြေဆိုမဲ့သူမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်။ကယားပြည်နယ်အစိုးရရဲ့ကြေညာချက်ထက်မှာတော့ကယားပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမြင့်ဝေကတိုက်ပွဲဖြစ်ရတဲ့အပေါ် KNPP ကိုရှုံချထားပြီးတော့နောက်ထပ်ဒီလိုတိုက်ပွဲမျိုးတွေထပ်မဖြစ်အောင် KNPP ဘက်ကသူတို့တပ်ဖွဲ့တွေကိုစနစ်တကျကင်တွယ်ဖို့ပြောဆိုထားပါတယ်။ KNPP ဘက်ကလည်းအခုဖြစ်ရတဲ့တိုက်ပွဲဟာပြည်နယ်အဆင့်လက်မှတ်ရေးထိုးထားတဲ့အပြစ်ခတ်ရစဲရေးစချုပ်ပါသဘောတူညီချက်တွေကိုမြန်မာစစ်တပ်ဘက်ကချိုးဖောက်ခဲ့တာဖြစ်တယ်လို့ KNPP အတွင်းရေးမှူးတခူးပလူရယ်ကတုံ့ပြန်ပါတယ်
။ကျွန်တော်ကတော့သဘောတူညီချက်အရပေါ့လေ။သူတရားကြောင်းမကြားလို့ပေါ့လေ။ဖြစ်ခဲ့တဲ့ကိစ္စပေါ်မှာတော့ဒါကျွန်တော်ဖေကတော့မမဟုတ်ပေါ့လေ။ကျွန်တော်ဒီမနေ့ကနေဟုတ်ဖြစ်တဲ့နေ့ကနေကျွန်တော်လည်းကောဆက်ဆံယူတာဝန်ခံနေတဲ့သူဒီတက်ခါပေါ့ဒီတက်ကဆာဒီကျွန်တော်တွေ့ပြီးတော့ပြောဖြစ်ကြတာပေါ့လေသူတို့ဒါကဒီမူတယောက်ကလင်းရှိဒီမူကပြောလိုက်တဲ့ဟိုတမ်းတော်ပေါ့နော်ဒါပြည်တော်စုဟောပညာမစုဟိုဟာတော်လို့ရတယ်ဟာအကြောင်းမကြားပဲလေဟောရတာပေါ့လေကျွန်တော်ဒီပြည်နယ်အစိုးရနဲ့တော့ကျွန်တော်ဒီလက်ကုံဒီနောက်ဆုံးပတ်ထက်မှာကျွန်တော်တွေ့ဖို့ရှိပါတယ်အဲ့ဒီမှာလဲကျွန်တော်ဆွေးနွေးဖို့ဟောရှိပါတယ်ကျွန်တော်ကတော့ဒီသဘောတူတဲ့အတိုင်းကိုပေါ့လေကျွန်တော်အဲ့ဒါကိုပဲပြန်ပြီးတော့တင်ပြဖို့ရှိပါတယ်ဟိုဟိုလမ်းကြောင်းအတိုင်းသွားဖို့နဲ့ဒါသွားလို့ရှိရင်အကြောင်းကြားဖို့ပေါ့
KNPP ဟာတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်ကိုလက်မှတ်မထိုးထားပေမဲ့ပြည်내အဆင့်ပြစ်ခတ်ရစဲရေးသဘောတူညီချက်ကို2012ခုနှစ်မှာနှစ်ဖက်လက်မှတ်ရေးထိုးခဲ့တာပါဒီသဘောတူညီချက်အရနှစ်ဖက်တပ်ဖွဲ့တွေအနေနဲ့ပုံမှန်လမ်းကြောင်းတွေအတိုင်းသွားလာလှုပ်ရှားကြဖို့ ਨੇ အဲ့ဒီလိုသွားလာတဲ့အခါတစ်ဖက်နဲ့တစ်ဖက်သုံးရက်ချိုတင်ပြီးတော့အကြောင်းကြားဖို့ဆိုတာပါဝင်ပါတယ်ဒီလိုနှစ်ဖက်ပြည်내အဆင့်လက်မှတ်ရေးထိုးပြီး6နှစ်အကြာမှာဒါပထမဦးဆုံးဖြစ်ခဲ့တဲ့တိုက်ပွဲပါဒီလိုပြစ်ခတ်ရစဲရေးလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါလာမယ့်နိုဝင်ဘာမှာတွေ့ဆုံနိုင်ဖို့ကြိုးပမ်းနေတဲ့ KNU ဒုဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကတော့တိုင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေရဆိုင်အောင်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့အခုလိုပြောပါတယ်
။ဒီလိုတိုက်ပွဲမျိုးဖြစ်တာဖြစ်ခတ်မှုကတော့ဖြစ်တတ်တယ်။ဒါပေမဲ့လည်း NCA ထိုးပြီးတဲ့နောက်ပိုင်းတော့တိုက်ပွဲတွေကရော့ကျသွားတာဒါတော့ကျွန်တော်အသိမှပြုရမှာဖြစ်တယ်။အခုကတော့ဆွေးနွေးတာကတော့ဒီအထူးသဖြင့်ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့တိုင်းသားနိုင်ငံဖွဲ့စည်းတဲ့ရဲ့ခေါင်းဆောင်များလို့သဘောတွေ့တဲ့နေရာမှာတော့တိုက်ပွဲတွေနော်ပြစ်ခတ်ရစေခိုင်မှဆောင်ရွက်ဖို့အတွက်တော့သဘောတူညီမှုရှိပါတယ်။အထူးသဖြင့်သက်ဆိုင်ရာတချင်းတွေ့ပြီးတော့လိုအပ်တဲ့နားလည်မှုတွေနှမို့လည်းသဘောတူညီရယူပြီးတော့တိုက်ပွဲမဖြစ်အောင်ဆောင်ရွက်ဖို့နောက်တစ်ခုကအင်အားသုံးပြီးတော့လည်းတိုက်ပွဲတွေမဖြစ်ရဲတွေ့တော့အဲ့ဒါတွေတော့သဘောတူညီထားတာရှိတယ်ဆက်လက်ပြီးအကောင့်တွေပေါ်ရမှာဖြစ်ပါတယ်
။ KNPP အဖွဲ့ဟာငញ្ញရေးဖြစ်စဉ်မှာပါဝင်လာနိုင်မှုအစိုးရငញ្ញရေးကော်မရှင်နဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးမှုတွေကိုလှုပ်ဆောင်နေပြီးနိုဝင်ဘာကျရင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးမဲ့ပွဲကိုလည်းတက်ရောက်ဖို့ရှိတာဖြစ်ပါတယ်ရှင်။